ထိုင်းနိုင်ငံတွင်ယာယီနေထိုင်လောက်ကင်ကွင်လက်မှတ်လျှောက်ထားတဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့ရွှေပြောင်းအလုသမားတွေကိုအလုသမားလက်မှတ်လျှောက်ထားတဲ့ကာလမှာ6လကျော်ဆက်နေဖို့ခွင့်ပြုလိုက်သလိုအလုသမားတွေအတွက်ဗီဇာကြေးကိုလည်းဘတ်ငွေ 2,000 ကနေဘတ်ငွေ 900 ထိလျှော့ချပေးကြောင်းထိုင်းအစိုးရတစ်ကအောက်တိုဘာလဆန်းကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းအလုသမားဝန်ကြီးဌာနကမြန်မာအပါဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့အလုသမားတွေနဲ့ပတ်သက်လို့ဗီဇာကြေးလျှော့ချပေးလိုက်သလိုအလုသမားလက်မှတ်အထောက်ထားလက်မှတ်လုပ်ရမယ့်ကာလတွေကို2025ခုနှစ်ဖေဖော်ဝါရီလအထိအချိန်တိုးသတ်မှတ်ပေးလိုက်တဲ့အတွက်အလုသမားတွေအတွက်တော့အဆင်ပြေမှုရှိသွားတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။ထိုင်းလုံခြုံရေးဌာနအဆိုပြုချက်ကြေညာချက်ဆုံးချက်ပေါ့။ဒါမှတိက2023ဇူလိုင်လ9ရက်နေ့မှာအထောက်ထားသိရိုက်ဖို့အတွက်အမည်စရင် name list ပေးထားတဲ့ရွှေပြောင်းလူသားတွေကိုလာမယ့်23ရက်2025အထိဘာဘာလေးဒီလိုချင်းကိုအရင်က2023စက်တင်ဘာလ30ရက်ကအချိန်ကပ်သက်သတ်မှတ်ပေးထားရကနေ15ရက်လ2024ရက်အချိန်တိုးပေးလိုက်တယ်ဒီချိန်ထဲမှာလည်းဘာဘာလေးအပြီးကြီးပြုလုပ်ရမယ်ပေါ့နော်နံပါတ်1ချိန်တိုင်းကတော့ဈေးနှိမ့်ခဲ့တဲ့ MO လူတိုင်းနဲ့ပတ်သက်ပြီးတော့30ရက်ဈေးလ2024ရက်ရက်တိုးပေးမှာဖြစ်ပြီးတော့နံပါတ်3ချိန်တိုင်းကတော့ထိုင်းနိုင်ငံအတွင်းမှာနေထိုင်ခွင့်ရရှိလူ့ကမ္ဘာတွေကိုဗီဇာနဲ့ဘာဘာလေးပြေးအချိန်ကထိုင်းဝင်တောင်ပတ်သမ္မတရာဒီအခုတိုင်းတွင်ငါးပါတီဈေးနှုန်းဆော့ချပေးမယ်ဖြစ်သောပြင်ညာချက်မှာဖော်ပြထားမှာအချိန်ကာလရတယ်ငွေရှာဖို့အချိန်ရတယ်စားစားတဲ့အတွက်လိုအပ်တဲ့အချက်လက်တွေကိုစုဆောင်းမှုပြင်ဆင်ဖို့အတွက်အချိန်ရတယ
်ဗီဇာကြေးတွေဆော့ချပေးဖို့အတွက်အလုပ်သမားရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဟာကိုဗစ်ကပ်ဘေးကာလကလေးကဖြစ်ပါတယ်အခုထိုင်းဆိုရတဲ့လက်ထက်မှာတော့ဗီဇာကြေးဆော့ပေးလိုက်ပြီမဲ့ပွဲစားရီကုမ္ပဏီတွေနဲ့လုပ်ရတဲ့အလုပ်သမားတွေကတော့ထူးထူးခြားခြားငွေကြေးသက်သာတာမျိုးတွေတော့မရှိဘူးဆိုပြီးဦးမိုးကျိုးကပြောပါတယ်
။ဗီဇာကြီး2,500ဖြစ်သွားတယ်ဒါ6,500သက်သာတယ်။အဲ့ဒီမှာအခြားသောဝတ်ပါမယ်နဲ့ပတ်သက်တဲ့ကုန်ကြစည်တွေပကံဆန်ခေါလို့ခေါ်တဲ့လူမှုဘူးလို့ကုန်ကြစည်တွေလည်းဆက်ဆက်ပြီးရှိနေသေးတဲ့အတွက်ဟိုပြောမယ်ဆိုကုန်ကြစည်တွေလျှော့ချပေးတာမဟုတ်သေးဘူး။အစိုးရကဘလောက်ပဲကုန်ကြစည်တွေလျှော့ချချောကြပြီအဲ့ဒီအစိုးရအလုပ်သမားယုံအနေနဲ့ချိတ်ဆက်ထားတဲ့အေးချင်းတွေဆာရက်ဆာရက်အကျိုးဆောင်ကုမ္ပဏီတွေကနေပြီးတော့သူတို့အကျိုးဆောင်ကတွေဆက်လက်ယူမြဲယူနေတာဖြစ်တဲ့အတွက်ဝင်ပေါ့သွားတာမျိုးမဖြစ်သေးဘူ
းအခုနှလုံးစင်မှာတော့ဇူလိုင်လကောင်ကစပြီးနာမည်စရင်တင်သွင်းထားသူတွေဟာသူတို့ဟာအလုံးလုံးခွဲလက်မှတ်လုပ်ဖို့စရင်တင်ထားကြောင်းစာရွက်တစ်ခုသာလက်ဝယ်ရှိသေးတဲ့အတွက်အခုချိန်ထိအလုံးလုံးဖို့အဆင်မပြေသေးကြောင်းအလုံးယုံစိတ်ယုံတွေကလည်းအထောက်အထားမပြည့်စုံသူတွေကိုမခေါ်ကြောင်းပယံလုပ်တင်ဝင်လုပ်တဲ့အခါမှာလည်းနေရာမတူတာအလုံးမတူတာတွေလုပ်နေတဲ့အတွက်ရဲစခန်းကိုရောက်သွားတဲ့ဖြစ်ရတယ်လဲကြုံနေရတယ်ဆိုပြီးမကြသေးခင်ကမှအလုံးလုံးခွင့်လက်မှတ်လျှောက်ထားသူလူသမားတူကပြောပြပါတယ
်အဲ့ဟာနဲ့အဲ့ဟာတခုတည်းနဲ့တော့လှုပ်ရှားဖို့မလွယ်ဘူးဘာလို့လဲဆိုတော့သူတို့ဝင်စစ်တဲ့အခါမျိုးကြလို့ရှင်စခန်းလိုက်ဝါရတာတို့ဘာလို့ဖြစ်တယ်ပေါ့အဲ့လိုစခန်းလိုက်ဝါလို့ရှင်တန်ကြီးဆောင်ရတာတွေပါရှိဒီပိုင်အောင်ကြရအောင်မှာဝဘမဲဆိုတာနဲ့တွဲပြီးလောက်ကြတာဖြစ်တဲ့အတွက်အဲဒီဝဘမဲတောင်းနဲ့လောက်ပြီးဆိုလို့ရှိရင်အဆင်မပြေနိုင်ဘူ
းပေါ့။ထိုင်းနိုင်ငံမှာထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ခံ Department of Employment DOE ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်စရာအရမြန်မာပါဝင်အင်းနီနာချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရှေ့ပြောင်းလူ့သမားကစုစုပေါင်း2,800,000ဒီပါရှိပြီးဒီထဲမှာမြန်မာကတသန်းခွဲကျော်ပါဝင်ပါတယ်အခုလိုမျိုးတရားဝင်အထောက်ထားလက်မှတ်လုပ်တဲ့သူတွေဆိုင်ရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာကြောင့်အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်းထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားကြီးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်